ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဆဲခြင်းနဲ့နိုင်ငံတကာတရားရုံး ICJ မှာခုခံချေပလွာတင်ဖို့အတွက်နောက်ဆုံးရက်ကိုနောက်နှစ်အထိရွှေ့ဆိုင်းပေးဖို့မြန်မာစစ်ကောင်စီဘက်ကပန်ကြားခဲ့ပေမဲ့တရားရုံးဘက်ကတလပဲအချိန်တိုးပေးခဲ့ပါတယ်။ဒီအချက်လက်တွေပို့ပြီးခိုင်ခိုင်မာမာရှိစေဖို့လိုအပ်တာကြောင့်အခုလိုအချိန်တိုးတောင်းတာလို့စစ်ကောင်စီကပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုရဲမောင်ကဆက်ပြောပြမှာပါ။
ရိုဟင်ဂျာတွေအပေါ်လူမျိုးစုံတက်ဖြတ်မှုဆွဆွဲခြင်းနဲ့နိုင်ငံတကာတရားရုံး ICJ မှာအမှုရှင်ဆိုင်နေရတဲ့မြန်မာနိုင်ငံဟာလာမယ့်တနင်္လာနေ့ဧပြီလ24ရက်နေ့မှာနောက်တစ်ဆင့်ခုခံခြေပလွာတင်ဖို့ရှိရပါ။အဲ့ဒီနေ့မှာမတင်ပြနိုင်တဲ့အတွက်စစ်ကောင်စီဘက်ကနိုင်ငံတကာတရားရုံး ICJ ကိုနောက်နှစ်ဖေဖော်ဝါရီ24အထိဆယ်လကြာရွှေ့ဆိုင်းထားပေးဖို့ပန်ကြားခဲ့တာဖြစ်ပါတယ်။ဒီလိုရွှေ့ဆိုင်းပေးဖို့တောင်းဆိုရတဲ့ပတ်သက်လို့ VOA ကမေးမြန်းလာမှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ
်။အဓိကတော့ဒီမြန်မာဘက်ကနေပြီးတော့ကျွန်တော်တို့ဒီကောင်တာမမ်မိုရီရယ်ပေါ့။ကောင်တာမမ်မိုရီရယ်တင်နိုင်ဖို့အတွက်ကျွန်တော်တို့စီစုံတင်နိုင်ဖို့အတွက်ကျွန်တော်တို့အချိန်ထပ်မံလိုအပ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါကြိုးပမ်းဖြစ်ပါတယ်။အဲ့ဒီဟာကိုလည်းကျွန်တော်မိသားထဲမှာရှိဆိုင်နေဆိုတော့ပြရပါတယ်ဗျာ။စီစုံလို့မဟုတ်ပါဘူး။အဲ့ဒီမှာအချက်လက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ထပ်မံပြောကြဒါဖြစ်ဆွဆရာတွေရှိတယ်ပုံမခိုင်မအောင်လုပ်ဆရာတွေရှိတယ်ဒါကြောင့်မို့ကျွန်တော်တို့အနေနဲ့ဒါအချိန်နောက်ရှိဆိုင်တွေကိုတော်တည်ဖြစ်တဲ့
ဆယ်လကြာစစ်ကောင်စီဘက်ကတိုးတောင်းတာကိုတရားရုံးဘက်ကလက်မခံပဲပယ်ချလိုက်ပေမဲ့အရင်တက်မှတ်ရဲ့ဧပြီလ24ရက်အစားမတ်လ24ရက်မှာတင်ပြဖို့ပြင်ဆင်ချိန်တစ်လထက်တိုးပေးလိုက်ပါတယ်မြန်မာကိုယ်စားလှယ်ဘက်ကနောက်နှစ်ဖေဖော်ဝါရီ24အထိဆယ်လကြာရှေ့ဆိုင်ထားပြီးဖို့ပြီးခဲ့တဲ့လမတ်လ14ရက်နေ့ကပန်ကြားခဲ့တယ်လို့တရားရုံးကဧပြီလ6ရက်ရက်စွဲနဲ့ထုတ်ပြန်ပါတယ်တရားရုံးထုတ်ပြန်ချက်အရမြန်မာဘက်ကရွှေ့ဆိုင်းမှုပြောတဲ့အကြောင်းပြချက်တွေထဲမှာတရားစွဲတဲ့ဂမ်ဘီယာဘက်ကတင်ထားတဲ့အဆိုပါကရှေ့လျတာအမှုနဲ့ဆိုင်တဲ့ဆက်ရွက်ဆက်ရွက်တွေကိုမြန်မာလိုဒါမှမဟုတ်အင်္ဂလိပ်လိုဘာသာပြန်မှုအချိန်လိုအပ်တာမြန်မာဘက်ကအသုံးပြနိုင်တဲ့အရင်းအမြစ်မလုံလောက်တာဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကိုမြန်မာဘက်ကပြန်ခေါ်ပြီးတသက်ကံချက်တွေယူဖို့အချိန်လိုတာ2021ဖေဖော်ဝါရီအစိုးရအပြောင်းလဲကြောင့်ခြေလွာကိုပြင်ဆင်နိုင်စွမ်းထိခိုက်မှုတွေပါဝင်တယ်လို့ဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရသူကတော့သူတို့ရဲ့ပြင်ဆင်မှုဟာပြီးပြည့်စုံတဲ့ပြင်ဆင်မှုဖြစ်လို့ရမို့အခုလိုအချိန်ထက်ယူရတာဖြစ်ပြီးအခြားအခက်အခဲတစုံတရာမရှိခဲ့ဘူးလို့တုံ့ပြန်ပြောဆိုပါရတယ်
။ယခင်တော့အဲ့ဒီမှာတရားစွဲတဲ့ကျွန်တော်ခံပြရနိုင်ငံတောင်းပါပဲကျွန်တော်တို့အသိဖြစ်တာတောင်းပါပဲအချိန်ရှူဆိုင်ရပါဗျာ။ဟိုနောက်ကိုအများကြီးရှူဆိုင်ရတာပဲ။ကျွန်တော်တို့အနေနဲ့ရင်ဆိုင်ဖို့အသိဖြစ်တာဒီအားဒီလည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ကျွန်တော်တရားရေးရှုဆောင်ရခိုင်မအောင်လှုပ်ဆောင်နေမှာဖြစ်ပါတယ်။ဒါနဲ့အခက်အခဲတော့မရှိပါဘူး။
မြန်မာဘက်ကပန်ချာမှုကိုတရားရုံးကဂမ်ဘီယာနိုင်ငံကိုအကြောင်းကြားခဲ့ပေမဲ့ဂမ်ဘီယာကပယ်ချခဲ့တယ်လို့တရားရုံးထုတ်ပြန်ချက်ကဖော်ပြပါရယ်ဂမ်ဘီယာဟာသူ့ရဲ့အဆိုပါကိုပြင်ဆင်မှု6လအချိန်ရခဲ့တယ်လို့မြန်မာအနေနဲ့လည်းဒီအချိန်ကာလပဲရတဲ့တယ်လို့ပြောပါရယ်ဒါပေမဲ့ဂမ်ဘီယာတင်ပြီးချိန်ကစရင်မြန်မာဘက်ကပြင်ဆင်ချိန်29လရရှိထားပြီဖြစ်တယ်လို့လည်းဖော်ပြပါရယ်တရားရုံးကတော့နှစ်ဖက်တင်ပြမှုတွေကိုအခြေခံပြီးမြန်မာဘက်ကိုမေလ24ရက်ထိတလထက်တိုးပေးဖို့ဆုံးဖြတ်လိုက်တာပါဒီခြေလွာတင်ပြီးရင်နောက်ထပ်စာနဲ့လျှောက်လဲချက်တွေအပြန်အလှန်တင်ရပွဲရှိပြီးအဲ့ဒီနောက်ပိုင်းကျရင်ကျန်းမာမှုတွေလောက်အောင်ဖြစ်ပါတယ်ဒီအမှုအချိန်ဘယ်လောက်ကြာမယ်ဆိုတာမှန်းရခက်တယ်လို့တုံးသက်သူတွေကပြောပါတယ်2019လုံးကစစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပြီးဒါဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရန်ရောက်တယ်ဆိုပြီးဒုက္ခရဲ့အဖွဲ့တွေကပြစ်တင်ရှုတ်ချခဲ့ပါတယ်ဒီဖြစ်ရပ်ဟာလူမျိုးတုံးတပ်ဖြတ်မှုဂျီနိုဆိုက်မြောက်တယ်ဆိုပြီးအမေရိကန်နိုင်ငံကြီးဌာနကလည်းတုံ့တက်ထုတ်ပြန်ခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံကိုအမှုဖွင့်တိုင်ကြားထားတာပါ။မြန်မာဘက်ကတော့ဒီဆွဆွဲချက်တွေကိုငြင်းဆန်ထားပါတယ်ခင်ဗျာ။